ပမောက္ခချုပ်ဒေါက်တာဒေါနီလာသိန်းအမှုပြုသောကွန်ပျူတာတက္ကသိုလ်ဆရာဆရာမများစင်ကူဆောင်နော်စင်ကူဆောင်၌စင်ကျင်းပါပြုလို့အပ်သည့်ဝါစုသင်္ကန်းကတ်လူပွဲအခမ်းအနားဒီဝါစုသင်္ကန်းကတ်လူတဲ့အခမ်းအနားမှာရှေးဥစွာသံဃာတော်ရှင်မြတ်များထံသရဏဂုံ၃ပါးနှင့်တကွ၅ပါးသီလကိုခံယူဆောက်တည်ခြင်းဖြင့်ဒီခန္ဓာကိုစတင်ကြပြီးတဲ့နောက်မှာသံဃာတော်ရှင်မြတ်များကမေတ္တာဘာဝနာပွားသောအားဖြင့်မေတ္တာတို့ပရိတရားတော်များကိုယူပွားချင်းမြင့်ကြမှာဖြစ်ပါတယ်ခုလိုသရဏဂုံသီလထပ်မံဆောက်တည်လိုက်တယ်ဆိုတာကုသိုလ်ကောင်းမှုလုံတိုင်းလုံတိုင်းကုသိုလ်ရှင်တို့ဘက်ကပြင်ဆင်မှုပြုလုပ်တယ်ဆိုတဲ့အဓိပ္ပာယ်ကိုပြောတာသရဏဂုံသီလစောင့်တည်လိုက်တော့သီလစင်ကြယ်တဲ့ပုဂ္ဂိုလ်တွေဖြစ်သွားတယ်သီလစင်ကြယ်တဲ့ပုဂ္ဂိုလ်တွေအနေနဲ့စင်ကြယ်တဲ့သီလပေါ်မှာအခြေခံပြီးတော့ကုသိုလ်ကောင်းမှုပြုလို့ရှိရင်တဲ့မြတ်စွာဘုရားကသီလရှိစုရဲ့ကျေးဇူးတောင်းတချက်ဟာအောင်မြင်တယ်။ဘာဖြစ်လို့လဲဆိုရင်ကာယကံမှုဝစီကံမှုစင်ကြဲနေလို့ပဲ။အခုချိန်ဆောက်တည်လိုက်ရင်သီလဆိုတာအခုဆောက်တည်အခုစင်ကြဲသွားတာပဲ။ဒီချိန်မှာလုံးဝစင်ကြဲနေတဲ့အချိန်ဖြစ်အောင်လို့လူကဏီတန်းကဏီမှာသီလကိုထပ်မံပြီးတော့ဆောက်တည်လိုက်တာစင်ကြဲသွားကြပြီ။အဲ့ဒီချိန်မှာအလှခံတဲ့တန်ဃာတော်ရှင်မြတ်များဘက်ကလုတ်ဖို့တောင်းဝန်တရားကတော့မေတ္တာပွားဖို့လိုအပ်တယ်ပေါ့အဲ့ဒီမေတ္တာပွားတဲ့ပုဂ္ဂိုလ်တွေကိုလူကံပုဂ္ဂိုလ်ကမေတ္တာပွားနေတယ်လူတဲ့ပုဂ္ဂိုလ်ကလည်းသီလစင်ကြယ်တယ်ဆိုလို့ရှိရင်ကိုလူရတဲ့ဒါနကောင်းမှုဟာပို့ပြီးတော့အကျိုးကြီးတယ်တစ်ပင်များစိုက်တော့မယ်ဆိုရင်ရှုစွာမြေကိုပြင်ဆင်ရတယ်လို့ပဲဒါပြင်ဆင်ပေးတဲ့သဘောပေါ့ပြင်ဆင်ပေါင်းတင်ပြီးတော့မှစိုက်ပျိုးတယ်လို့ပဲကုသိုလ်ကောင်းမှုလုပ်တော့မယ်ဆိုရင်အလှရှင်ဘက်ကလည်းပြင်ဆင်တယ်အလှခံဘက်ကလည်းပြင်ဆင်တယ်ဆိုတော့ပြင်ဆင်မှုနှစ်ရပ်ကိုရှိုးစွာပြုလုပ်ကြရတယ်ဒီအစဉ်လာကိုမြန်မာနိုင်ငံမှာရှေးကတည်းကဆရာတော်ကြီးတွေကတတ်မှတ်ပေးလာခဲ့တယ်အခုတော့ထုံတန်းစင်လာအနေနဲ့လုပ်နေကြတဲ့သဘောသို့တော့ဒီထုံတန်းစင်လာဟာမှန်ကန်တဲ့ထုံတန်းစင်လာတစ်ခုပေါ့နော်မှန်ကန်တဲ့ရည်ရွယ်ချက်နဲ့စတင်ပြီးတော့လုပ်ခဲ့တဲ့အတွက်ဒီအစင်လာကြီးဟာအစင်လာကောင်းကြီးလို့ပြောရမယ်။ဒါကြောင့်မို့ယခုကအလှမခံခင်တန်ဃာတော်ရှင်မြတ်တွေကမေတ္တာဘာဝနာပွားသောအားဖြင့်မေတ္တာတို့ပရိတရားတော်ကိုယူပွားချင်းမြင့်ကြမှာဖြစ်တယ်။မေတ္တာပွားတယ်ဆိုတာအများစုကနားလည်နေကြတာမေတ္တာကိုခံယူတဲ့ပုဂ္ဂိုလ်နဲ့ပွားတဲ့ပုဂ္ဂိုလ်နှစ်ဦးရှိတဲ့အထဲမှာမေတ္တာပဲခံယူကြတယ်မေတ္တာပွားဖို့သိပြီးစိတ်မဝင်စားသလိုဖြစ်နေတယ်ပေါ့တပည့်တော်ကမေတ္တာပို့ပေးပါလို့ဆိုတာမေတ္တာဆိုတာကိုယ်တိုင်ပို့မှပို့အကျိုးရှိတာเนาะဘာဖြစ်လို့တုံးဆိုမေတ္တာဆိုတဲ့သဘာဝတရားဟာမိမိနှလုံးသားထဲရောက်မှပို့ပြီးတော့အကျိုးရှိတာသူများစီကမေတ္တာခံယူတယ်ဆိုတာအပေါ်ရန်လောက်ပဲရမှာပေါ့အကျိုးဆက်လေးအနည်းငယ်လောက်သာရတယ်မေတ္တာအကျိုး17မျိုးဆိုတာပွားတဲ့လူပုဂ္ဂိုလ်ရခုလေတန်ဃာတွေကမေတ္တာပွားကြတယ်မေတ္တာပွားလိုက်သည့်အတွက်ကြောင့်အလူခံပုဂ္ဂိုလ်ဘက်ကစင်ကြယ်သွားလို့လူတဲ့တန်းတဲ့ပုဂ္ဂိုလ်တွေအကျိုးကျေးဇူးပို့ပြီးတော့ရှိလာနိုင်တယ်လို့ဒါကြောင့်မို့ခုခါကြွားရောက်ချင်းရောက်တော်မူကြတဲ့တန်ဃာတော်ရှင်မြတ်များကမေတ္တာဘာဝနာပွားသောအခါမေတ္တာတို့ပရိတရားတော်များကိုရှိုးစွာချင်းမြင့်ကြပါမယ်အဲ့ဒီနောက်မှာကုသိုလ်ကောင်းမှုအဲဒါနကောင်းမှုပြုလုပ်တဲ့အခါမှာဝမ်းမြောက်ဝမ်းသာဖြစ်စေရန်အနုမောဒနာတရားအနည်းငယ်ဟောကြားပြီးဒါနဝတ္ထုများကိုစက္ကပ်လှူဒန်းကမိမိတို့လုပ်တဲ့ကုသိုလ်ကောင်းမှုရဲ့အဖို့ပါကကိုတတ္တဝါတွေအားလုံးတို့မျှဝေပေးခြင်းလို့ဆိုတဲ့ရည်စက်ချအမျှဝေအစီအစဉ်ကိုဆောင်ရွက်မှာဖြစ်ပါတယ်။ဒါကြောင့်မို့ယခုအခါမှာရှင်ဥစ္စာတန်ဃာတော်ရှင်မြတ်များကမေတ္တာဘာဝနာပွားသောအခြင်းမေတ္တာတို့ပရိတရားတော်ကိုယူပွားချင်းမြင့်ကြပါစို့ Yada nuva vado yekha niva dadinti vidana Yami seva nuyo santo radinti va madandito Tukha daudi daudosa babanke si nabadati Eva madi gunu petam vredam namahe Karaniya matha gudalena yandantantam vada vidamesa Ego uzu sadhu uzu sadhu eso sadha buru narimani Tando de go sadhu vero sa abhagi so sadha lehuka odi Tande nariyo sadhi vego sa abhaga go gule dva nanukedo Nasa koda madre kaisi ye na venyu pre upavadeyo Tuki no akemi no hondu tava tata bhavandu tuki tata Yege si bana buddha di tata va thavara va nava deta Sigava eva mahanda misi marad gandu katula Teitava eva adeta eva dure vatandi avi dure Buddha va tamave diva tava tata bhavandu tuki tata Na paro parani govita na di minita gadasi na kansi Jaro dhanamati gandhi nyani nyami nyata dhukha mesiya Mataya dhaniyam bhouta mayudhaika bhouta madurake Ewa ambita vabude tu manatam bhavaye abripana Medesa tava loka tami manatam bhavaye abripana Udhado sadiriyesa adambhada avira matapada Teitan sarani teino vatiyano yavtata vidamito Teitan tate teitiya brahmamitam viyara miramahu Teitesani upekam vatila vatatanena sambano Kavetu vidya gitana hisato kapatiya punareti Titi Pito Bhagava Arahantama Thambuddho Vesa Sarana Thambano Duveto Loka Vidu Anodaro Purita Dhamma Tharati Tathadeva Anodana Buddho Bhagava Vakhato Bhagavata Dhammo Tanediko Akadiko Evadiko Paniiko Pisatam Viritabho Vinyuhi Taubedi Pano Bhagavato Tavaka Tango Usopedi Pano Bhagavato Tavaka Tango Yayapedi Pano Bhagavato Tavaka Tango Tavisevedi Pano Bhagavato Tavaka Tango Niran Satari Purita Yugali Atapurita Bhagala Ita Bhagavato Tavaka Tango Ahuleyo Bahuleyo Chaki niyo insali kara niyo Anodaram bhunya kittam lokata Ewa bhuktam tarantana damantang insa pekavo Piyawa samitatam wa loma hanto dahitati Chanto nimetam wa mingalinsa Yosamla bhota gunata tato Pabeko dudupina akantam Bhauta nubha vina vina dhamindu Yanto nimetam va mingalisa Yosamala bhauta gunata tato Pabeho dhudubina akantam Nama nubha vina vina dhamindu Yanto nimetam va mingalisa Yosamala bhauta gunata tato Pabeho dhudubina akantam Tanga nubha vina vina dhamindu Pavadu tava mingalam rekhadu tava divata Tava buddha nubha vina dharadukhi pavadu te Pavadu tava mingalam rekhadu tava divata Tava dhamma nubha vina dharadukhi pavadu te Pavadu tava mingalam rekhadu tava divata Tava tanga nubha vina dharadukhi bhavandu te 2021ခုနှစ်ဇူလိုင်လ11ရက်ရန်ကုန်မြို့ကွန်ပျူတာတက်ကတူစင်ကူဆောင်၌ဆင်ကျင်းပါပြုလုပ်အပ်သည့်ဝါဇုသင်္ကန်းကအလှူတော်မင်္ဂလာအခမ်းအနားနဲ့ဟောကြားအပ်သောအနုမောဒနာတရားကုသိုလ်ကောင်းမှုလှုပ်တိုင်းလှုပ်တိုင်းမိမိတို့လှုပ်တဲ့ကုသိုလ်ကောင်းမှုအတွက်ဂျင်းနူးဝမ်းမြောက်မှု သိရှိနားလည်ပြီးတော့ဂျင်းနူးဝမ်းမြောက်မှုဖြစ်ရတယ်။မြတ်စွာဘုရားကဒါနကောင်းမှုလှုပ်တိုင်းလှုပ်တိုင်းအချက်၃ချက်ညီညွတ်ရမယ်တဲ့။မလူခင်ကဝန်တာနေတာရဲ့လူနေတဲ့အချိန်မှာဝန်တာနေတာရဲ့လူပြီးတဲ့နောက်ဝန်တာနေတာ။ဝန်တာမှု၃မျိုးရှိရမယ်လို့ဆိုတယ်။အဲ့ဒီဝန်တာမှု၃မျိုးကိုများသောအားဖြင့်မလူခင်ကဝန်တာနေတဲ့လူ ကာရှိကောင်းရှိမယ်ပေါ့တော်တော်များများကမလူခင်ကဝန်တာနေတတ်တယ်လူနေတဲ့အချိန်မှာလဲဝန်တာမှုရှိတတ်တယ်လူပြီးနောက်တဲ့အခါမှာတော့တခါတရံကျတော့မထိန်နိုင်လို့ဝန်တာမှုပြပြသွားတာမျိုးလဲရှိတတ်တယ်ပေါ့နော်အကြောင်းမျိုးမျိုးကြောင့်အဲ့တော့အဲ့ဒီလိုမဖြစ်ရဘူးတဲ့ဒါနာကောင်းမှုလုပ်တိုင်းလုပ်တိုင်းဒီကောင်းမှုနဲ့ပတ်သက်လာလို့ရှင်မလူခင်ကလဲဝန်တာနေရမယ်လူနေတဲ့အချိန်မှာလဲပဲကိုယ်လုပ်တာန န်တာမှု3မျိုးရှိလို့ရှင်ဒီမိမိလူတဲ့ဒါနကောင်းမှုရဲ့အကျိုးဟာပြည်ပြည်ဝဝရတယ်လို့ဆိုတာဒါ reaction ပဲပြန်ပြီးတော့လာတာကကိုယ်စိတ်ဓာတ်တိုင်းပြန်လာတာအကျိုးတရားဆိုတာတဘာဝတရားပဲဒါကဘုရားကသိအောင်ဟောယုံဟောတာဖန်တီးပေးတာမဟုတ်ဘူးဒီကောင်းပြီလောကမှာမြတ်စွာဘုရားဟောတဲ့တရားတော်တွေကနေစင်တဲ့အမြမှတ်သားလိုက်တာဘုလူတွေမှာစွမ်းအားကြီး၄မျိုးရှိတယ်အဲ့စွမ်းအားကြီး၄မျိုးကကိုယ်တဏ္ဍမှာမရှိသေးလို့ရှင်တိဆောက်ပေးရမယ်ရှိပြီးသားဆိုလို့ရှင်လည်းဒီစွမ်းအားတွေကိုတိုးမြင့်ပေးရလူတိုင်းလူတိုင်းမှာဒီစွမ်းအားတွေဟာပြည့်နေတာတော့မဟုတ်ဘူးရှိတော့ရှိတယ်ရှိနေပေမဲ့လို့ပျော့ညံ့နေတဲ့စွမ်းအားဟာစွမ်းအားဖြစ်ရမရောက်ဘူးပေါ့ခိုင်မာတန်စွမ်းလာပြီဆိုလို့ရှိရင်အရာခတ်သိမ်းဟာအောင်မြင်နိုင်တယ်ပေါ့ဒါမို့လူတွေရဲ့စွမ်းအားဟာအမြဲတမ်းကြီးမားတယ်လူစွမ်းအားဆိုတာဘာကိုပြောတာတုန်းဆိုကာယဗလခေါ်တဲ့ကိုယ်စွမ်းအားကိုပြောတာမဟုတ်ဘူးလူတွေကကိုယ်စွမ်းအားနဲ့ချိန်လိုက်မယ်ဆိုလို့ရှိရင်လူတွေရဲ့ခန္ဓာကိုယ်ကကိုယ့်ရဲ့ကာယနိုင်တယ်ပေါ့ကိုယ့်ရဲ့ကာယနိုင်တယ်ဆိုတာဆင်ကြီးနဲ့ပြိုင်ပြီးတော့တစ်တုံးမမယ်ဆိုလို့ရှိရင်လူပဲရှုံးမှာပဲပေါ့နော်ဆင်ကြီးရဲ့ခွန်အားဗလာကိုလူတွေရဲ့ကာယဗလာကမမိနိုင်ဘူးအဲ့တော့ကာယဗလာစွမ်းအားနေရာမှာလူတွေဟာတိရစ္ဆာန်နေတဲ့ညံ့နေလို့ပြောမှာပေါ့နော်ချို့သောတိရစ္ဆာန်နေတဲ့ညံ့နေဆင်ရဲ့ကာယဗလာကိုမမိကြဘူးထို့တူပဲအပြေးပြိုင်မယ်ဆိုလို့ရှိရင်လဲကဘာမှာအမြန်ဆုံးအပြေးပြိုင်နေတဲ့ချီတာဆိုရက်အကောင်ကိုမပြောနဲ့တိရစ္ဆာန်တကောင်နဲ့မိမိတို့အနီးပါးမှာရှိတဲ့ခွေးတကောင်နဲ့ပြိုင်ပြီးတောင်မှလူကပြေးရင်ရှုံးမှာပဲအဲ့တော့ပြေးပြိုင်တဲ့နေရာမှာလဲစွမ်းအားကာယဗလစွမ်းအားလူကအစွမ်းမထက်ဘူးငှက်တွေလို့ကောင်းရင်မပြန်နိုင်သေးတဲ့အတွက်ကြောင့်လူရဲ့စွမ်းအားဟာကောင်းရင်ပြန်တဲ့နေရာမှာငှက်ကိုမမှီဘူးလို့ပြောရမှာအမြင်စွမ်းအားလဲကြည့်မယ်ဆိုရင်နော်eagle ဆိုရဲသိငက်ကြီးတွေရဲ့မျက်စိစွမ်းအားကိုလူတွေရဲ့မျက်လုံးကမမှီဘူးမမှီတော့အဲ့ဒီဘက်မှာလဲလူရှုံးတာပဲတခါတာကုန်းပိုင်းကိုကြည့်လာရေပိုင်းကိုကြည့်လိုက်လို့ရှင်လဲကြည့်ငါးကိုတုပြီးတော့လူတွေရေမကူးနိုင်ဘူးပေါ့ဟောအဲ့ဒီမှာလဲလူတွေရှုံးတာပဲဒါပေမဲ့လူတွေမှာအဲ့ဒီတိရိစ္ဆာန်လောကကြီးတစ်ခုလုံးကိုချုပ်ကင်ထောင်းနိုင်အောင်လူမှာစွမ်းအားရှိတယ်အများအပြားတော့ပြောရင်အုံနောက်လိုပဲပြောကြတာပေါ့နော်အုံနောက်ဆိုတာအသိဉာဏ်ကိုတင်စားပြီးတော့ပြောတာပါအဲ့တော့ဒီနေရာမှာမြတ်စွာဘုရားကအုံနောက်ဆိုတဲ့အသိဉာဏ်တစ်ခုတည်းတည်းမဟုတ်ဘူးလူစွမ်းအား၄မျိုးရှိတယ်အဲ့ဒီ၄မျိုးဟာမဖြစ်နိုင်တာတွေတောင်ဖြစ်အောင်လုပ်နိုင်တယ်လို့စွမ်းရည်တတ္တိရှိတယ်ပေါ့လူတိုင်းလူတိုင်းမှာဒီစွမ်းအားတွေကိုအမှတ်တမဲ့မနေဘဲနဲ့တိုးမြင့်ပြီးတော့ပေးမယ်ဆိုရင်ဒီစွမ်းအားတွေကိုအသုံးချလိုက်မယ်ဆိုရင်ခုနကကိုယ့်ရဲ့ကာယဗလကြီးတဲ့ဆင်လိုအကောင်မျိုးရေတဲကငါလိုအကောင်မျိုးအပြေးမြန်တဲ့အကောင်တွေကောင်းရင်ပြန်နိုင်တဲ့အကောင်တွေအားလုံးကိုလူကချုပ်ကင်ထားနိုင်တယ်ပေါ့အဲ့ဒါဘာနဲ့ချုပ်ကင်ထားတာတော့ဆိုခ ခုနလူရဲ့စွမ်းအားတွေနဲ့ချုပ်ကန်ထားတာဟာတဲ့။တမန်ကြီးရင်လောကီကိစ္စမှာပဲဖြစ်ဖြစ်လောကုတ္တရာကိစ္စမှာပဲဖြစ်ဖြစ်ဒီစွမ်းအား၄မျိုးဟာအမတန်မှကြီးမားတယ်လို့ပြောတာ။အဲ့ဒီကြီးမားတဲ့စွမ်းအားတွေဟာစနစ်တကျလေးလံထားလို့ရှိရင်ပို့ပြီးတော့စွမ်းထက်တယ်။လေးလံမှုမရှိရင်စွမ်းအားတွေကတက်မလာဘူးပေါ့။ဒါကြောင့်မို့လူတွေဟာအားကစားသမားတွေပဲကြီးကြီးပုံမှန်လေးလာပြီးတော့လေ့ကျင့်နေကြတယ်physical exercise ဆိုတာကိုလေ့ကျင့်ပြီးတော့နေ့စဉ်နဲ့အမျှလေ့ကျင့်ခံယူထားမှဒီစွမ်းအားတွေဟာတက်တဲ့တက်လာတာမလေ့ကျင့်ဘူးဆိုရင်စွမ်းအားတွေဟာကျသွားတာပဲအဲ့ဒါလိုပဲ physical exercise လုပ်ပြီးတော့စွမ်းအားမြင့်တာဒါကကာယဘက်မှာစွမ်းအားမြင့်တာဘလောက်ပဲကာယစွမ်းအားမြင့်မြင့်လူတွေဟာတရိစ္ဆာန်အဆင့်ကိုမကျော်လွှားနိုင်ဘူးပေါ့နော်အဲလူတွေကကြော်လွှမ်းနိုင်တဲ့အဆင့်က mental exercise mental power ပေါ့စိတ်စွမ်းအားတွေကြတော့လူတွေကပို့ပြီးတော့ထက်မြက်တယ်ဘလောက်ထိအောင်ထက်မြက်တုံးဆိုလို့ရှင်လူတွေကစိတ်စွမ်းအားပဲကြတော့နတ်တယ်လည်းသားတယ်ပြမာတယ်လည်းသားတယ်လို့ပြောရဘာဖြစ်လို့လဲဆိုလူသားတွေကနေပြီးတော့ထူးခြားတဲ့အသိဉာဏ်အောင်မြင်ပေါရောက်သွားတာဖရားပဲအဲ့ဒီဖရားဖြစ်အောင်ကျင့်သွားတဲ့ပုဂ္ဂိုလ်သို့မဟုတ်ဘုရားအဆင့်မရောက်တော့မှပဲဇာမေညင်းနေရတဲ့ဇာန်တာပုဂ္ဂိုလ်တွေဆိုလို့ရှိရင်လေမြမာရီရဲ့စွမ်းအားကိုကျော်လွန်သွားတာပဲဒါမို့လူစွမ်းအားဟာတရိစ္ဆာန်လောကတွေမကဘူးကိုမမြင်ရတဲ့နတ်တွေမြမာရီရဲ့စွမ်းအားပါလှမ်းပြီးတော့ထိန်ချုပ်နိုင်တဲ့အနေအထားရှိတယ်ပေါ့အဲ့ဒါ mental power ကိုအသုံးချတာအဲ့ဒီ mental power ရဲ့အတိုင်းအတာဟာဘုရားဒီရနိုင်တဲ့အသိဉာဏ်မျိုးမှလမ်းဆုံးတယ်ပေါ့အဲ့ဒါအမြင့်ဆုံး mental power လို့ပြောရမယ်နော်အဲ့ဒီရောက်သွားပြီဆိုရင်လူသားရဲ့စွမ်းအားတွေဟာဒါအမြင့်ဆုံးအဆင့်ရောက်သွားတယ်တဏ္မာအပြည့်ဆိုရင်လူသားတွေဟာတိရိစ္ဆာန်လောကတွေမြင့်နေအောင်ဒီစွမ်းအားတွေကိုသုံးချထားတယ်ပေါ့တီးတဲ့တိုးမြင့်လိုက်မယ်ဆိုရင်32ဘုံမှာရှိတဲ့တတ္တဝါတွေအားလုံးကိုလူသားတွေကလွှမ်းမိုးထားနိုင်တယ်ဆိုအနေအထားမျိုးပြောတာနော်ဒီဒါကြောင့်မို့လို့အဲ့ဒီလောက်စွမ်းအားကြီးတဲ့အရာလေးမျိုးဆိုတာဘာလဲလူတိုင်းလူတိုင်းရဲ့စိတ်ထဲမှာဒါတွေရှိနေတယ်လေ့ကျင့်ပေးရမယ်လေ့ကျင့်မပေးလို့ရှိရင်တော့စွမ်းအားမထက်ဘူးပေါ့အဲ့တော့အဲ့ဒီလေးမျိုးကဘာလို့ဆိုရင်အားလုံးလဲကြားဖို့ကြတယ်24ပစ္စည်းထဲမှာအဓိပတိပစ္စယောဆိုတာကြားဖို့တယ်နော်ဒိုမီနေးရှင်းလွှမ်းမိုးကြီးစိုးထားနိုင်တဲ့အရာလေးမျိုးလွှမ်းမိုးတယ်ဆိုတာသူ့အတိုင်းတာအရာကိုယ်စိတ်ကိုလွှမ်းမိုးတာလည်းရှိတယ်၊ကဘာကြီးကိုလွှမ်းမိုးနိုင်တာလည်းရှိတယ်ပေါ့နော်။အဲ့ဒီလွှမ်းမိုးကြီးစိုးမှုဆိုတဲ့၄မျိုးကဆန္ဒတဲ့၊ဝီရိယတဲ့၊စိတ်ဓာတ်တဲ့၊ဝိမံသာတဲ့။ဒါလူတွေရဲ့တဏ္ဍာမှာရှိတာတွေကြီးပဲ။ဆန္ဒဆိုတာဘာပြောတာလဲဆိုတော့ wish to do လုပ်ချင်တာ၊ဖြစ်ချင်တာ၊တိုးတက်ချင်တာ၊ချီးပွားချင်တာဒါတွေကဆန္ဒတွေပဲ။အဲ့ဒီဆန္ဒကြောင့်လောကမှာလုပ်ငန်းကိန်းတာတွေဟာအောင်မြင်နေကြတာခုလူတွေကကွန်ပျူတာကိုသုံးနိုင်တယ်ဆိုတာဒီဆန္ဒကိုအဓိကထားပြီးလုပ်လာတာနော်ဒီလိုထူးခြားတဲ့အရာတစ်ခုကိုဖန်တီးခြင်းနဲ့ဆန္ဒကိုဆုံးကောင်းဝင်ပြန်ခြင်းနဲ့ဆန္ဒကြောင့်မို့လို့လင်းမြန်နေဖန်တီးကြတယ်ပေါ့ဒီမြေပြင်ပေါ်မှာအလင်းမြန်သွားခြင်းတာကြောင့်မို့လို့ကားတို့ရထားတို့ဖန်တီးကြတာဒါဆန္ဒကဆလာတာပဲဆန္ဒကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့အရာတွေပဲ wish to do လို့ခေါ်တဲ့ဆန္ဒလူရဲ့ဆန္ဒကအလွန်ကြီးမားတယ်အလွန်ကြီးမားသည့်အတွက်ကြောင့်ဒီဆန္ဒကလွှမ်းမိုးထားပြီဆိုလို့ချင်းလူတွေကိုချုပ်ကန်ထားနိုင်တယ်ပြောတဲ့လောဘတို့ဘာတို့ဟာဘေးရောက်သွားဆန္ဒရှိပြီဆိုလို့ချင်းလူတွေလေကိုယ်ရှိတာတွေကိုယ်ချမ်းသာသမျှတွေကိုစွန့်လူပြီးတော့အလုံးလုံးကြတယ်ပေါ့ဒါဆန္ဒကြောင့်ပဲပေါ့တမန်အချင်းကိုယ့်ပစ္စည်းပေါ်မှာကိုယ်နှမျောတွေ့တာနေတာကလောဘအဲ့ဒီလောဘကိုဖယ်ရှားပြစ်ပြီးတော့ကုသိုလ်ကောင်းမှုလုပ်မယ်သို့မဟုတ်အများကျိုးဆောင်ရွက်မယ်ဆိုရင်ဆန္ဒအရှိတမ်းရောက်လာလို့ရှင်ခုနပစ္စည်းဥစ္စာတွေကိုစွန့်လွနိုင်သွားတယ်နော်စွန့်လွနိုင်သွားတာဟာဆန္ဒကနေပြီးတော့လောဘကိုဖယ်ပစ်လိုက်တာပဲပေါ့စွမ်းအားဘလောက်ကြီးတယ်ဆိုတာစိတ်ထဲမှာပဲဒီစွမ်းအားတစ်ခုကတိုးတက်လာဆန္ဒပြင်းနေလို့ရှင်သူကအိတ်ချင်စိတ်တောင်ဖယ်ရှားနိုင်တယ်ပေါ့အသေးအဖွဲလေးတွေကိုကြည့်မယ်ဆိုရင်အများကြီးပဲဒါကြောင့်မို့လို့မြန်မာစကားမှာလည်းပြောကြတယ်ဆန္ဒကြီးလင်ကြံသမျှပြည့်စည်အောင်မြင်တယ်လို့ဒ ဒါဒီစကားရဲ့အခြေအမြစ်ကဘယ်ရလာတာတုန်းဆိုပါဠိစာပေရလာတာပါဠိစာပေမှာသန္ဒဝတ္တောဂိဏမကမ္မနာသိစတိတဲ့သန္ဒရှိလာလို့ရှိရင်ဘယ်အမှုပဲဖြစ်ဖြစ်မပြီးတဲ့အမှုဆိုတာမရှိဘူးအလုံးပြီးတယ်လို့ဒီလိုပြောတာနော်အလုံးဒီတက္ကသိုလ်မှာပညာလာလေ့လာနေကြတဲ့ပုဂ္ဂိုလ်တွေကကြီးမားတဲ့ဆန္ဒရှိလို့လေ့လာပြစ်တာပေါ့မကြီးမားတဲ့ကြီးမားတဲ့ဆန္ဒမရှိဘူးဆိုရင်လေ့လာပြစ်မှာမဟုတ်ဘူးပေါ့မိမိတို့ရဲ့ဆန္ဒပြင်းထန်မှုကိုအကြောင်းပြုပြီးတော့အောင်မြင်မှုတွေရကြတာအဲဒါကြောင့်မို့လို့ဆန္ဒဟာဓိတဲ့စွမ်းအားထက်လာရင်ဓိတဲ့အောင်မြင်မယ်ဆိုတာတော့ဒါယုံကြည်လက်ခံရတာပေါ့နော်အဲ့ဒီဆန္ဒကိုပဲမြတ်စွာဘုရားကတခြားနေရာမှာအဋ္ဌိပါဒတဲ့အဋ္ဌိဆိုတာတကိုးလို့ပြန်ပြန်ပြန်လို့မဟုတ်ပြီးစီအောင်မြင်ခြင်းလို့ပြန်လို့ရတယ်ပါဒဆိုတာအကြောင်းနော် condition of success ပေါ့ condition of success အောင်မြင်ခြင်းရဲ့အကြောင်းတရားလို့ဒီလိုပြောတာအောင်မြင်မှုကလည်းကိုယ်လုပ်တဲ့အတိုင်းအတာပေါ်မှာမူတည်တယ်ဂေါတမဘုရားအလောင်းဟာဘုရားဖြစ်သူရောက်လာတယ်ဒီဆန္ဒကအခြေခံတာပဲပေါ့ဒီမှာတခြားရည်ချင်းတွေရှိတဲ့တယ်မယ်ဆန္ဒကဘာဖြစ်တုံးဆိုဖျားဖြစ်ချင်တဲ့ဆန္ဒအကယ်၍သာသူတရားထုတရားမြတ်ရပြီနိဗ္ဗာန်လိုချင်တယ်ဆိုရင်ဒီပင်ကရာဖျားနဲ့တွေ့တဲ့အချိန်မှာသင်္ကန်းဝတ်ပြီးတော့တရားထုတ်လိုက်မယ်ဆိုရင်သို့မဟုတ်တရားနာလိုက်တာနဲ့သူယန္နာဖြစ်သွားမှာပဲဒါပေမဲ့သူ့ဆန္ဒကအဲ့ဒါလိုမဟုတ်ဘူးဖျားဖြစ်ပြီတတ္တဝါတွေကိုကဲတင်ဖို့တရားဟောမယ်ဆိုတဲ့ဆန္ဒအဲ့ဒီဆန္ဒကိုရှေ့တန်းတင်လိုက်တာဘယ်လောက်ထိအောင်တန်တရားခကြီးမှနေလဲရတော့ဆိုရင်လေးအသင်ချင်တဲ့ကဘာတသိန်းနော်ကဘာပေါင်းဟာလေးအသင်ချင်တဲ့တသိန်းလို့ပြောတာနော်လေးအသင်ချင်ဆိုတာရေတွက်လို့မရတဲ့ကဘာပေါင်းဟာ၄ခါကျုံတယ်လို့ပြောတာရေတွက်လို့မရတာကို၄ခါကျုံတယ်ရှေ့ကျင်တိုင်းရှေ့လို့ရေတွက်လို့မရတာကိုပြောတာနော်အဲ့ဒါလို့ရေတွက်လို့မရတဲ့ကဘာပေါင်းက၄ခါကျုံတယ်ရေတွက်လို့ရတာကတသိန်းပေါ့အဲ့ဒါကိုပေါင်းပြီးတော့လေးအသင်ခြေနဲ့ကမ္ဘာတသိန်းအသင်ခြေရဆိုကိင္ကနန်းကိုကျော်လွန်သွားတဲ့အနေထားလို့ဆိုလို့တချို့ကလေးကနန်းပါနေသည့်အတွက်ကြောင့်ရေတွက်လို့ရတယ်လို့ထင်ကြတယ်မဟုတ်ဘူးရေတွက်လို့မရတဲ့အသင်ခြေတွေကိုပြောတာနော်လေးကကြုံတယ်လေးကကြုံပြီးရေတွက်လို့ရတာကြတော့တသိန်းအဲ့ဒါလောက်ကြအောင်ဒီကိုကိုကိုလေးကျင့်ပါရမီဖြည့်တယ်ဆိုတာကိုကိုကိုလေးကျင့်တာပဲလေးကျင့်တာဘာတွေနဲ့လေ့ကျင့်တာတော့ဆိုအခုပြောတဲ့စွမ်းအား၄မျိုးကိုသုံးချတာပဲအဲ့ဒီဆန္ဒကြောင့်မို့လို့ဖျားဖြစ်လာတယ်လို့ဒီလိုပြောအေးတခြားဘာသာဝင်တွေကတော့သူတို့ဘာပြောတုံဆိုလို့ရှိရင်စွမ်းအားကြီးတဲ့ပုဂ္ဂိုလ်ဆိုရင်ကြည့်လေသူတို့သုံးတဲ့စကားလုံးကိုကြည့် Mighty God God ပဲ Mighty ပဲလူတွေက Mighty မဟုတ်ဘူးเนาะစွမ်းအားမရှိဘူးလို့ထင်တကယ်ကဘုရားဘာသာယူဆဒီလိုမဟုတ်ဘူး Mighty ကလူပဲเนาะကောဆိုတာသူကသူသူလဲတတ္တဝါတူပဲဘုရားဘာသာယူဆကြကောဆိုတာမြန်မာကိုပဲပြောတာပဲအဲ့တော့ဒီမြန်မာဟာတတ္တဝါတူပဲလူတွေကြတော့သစ္စာဘုရားကြတော့အဲ့လိုမဟုတ်ဟုတ်တခြားဘာသာဝင်တွေကသူတို့ကောဆိုတဲ့ထာဝရအရှင်သခင်ကြီးကိုဖျားလို့သုံးရင်ဗမာစကားနဲ့ရောနေမှာဆိုလို့เนาะအဲ့တော့ခေါ်ဆိုတဲ့သူတို့အရှင်သခင်ကြီးဟာသူတို့ကဆုံးလေးရှိတယ်ဘာမစုဖြစ်အောင်လုံနိုင်တယ်သူ့မှာ mighty power ရှိတယ်လို့ဒီလိုပြောကြတယ်အဲ့ဒါကိုသူတို့စာနဲ့ဘယ်လိုရေးထားတုံးဆို God makes the impossible possible God ဟာမဖြစ်နိုင်တာကိုဖြစ်အောင်လုံနိုင်တယ်လို့ဒီလိုပြောတာ God makesthe impossible possible ဒါသူတို့ရဲ့ယုံကြည်ချက်ကအဲ့လိုဘုရားဘာသာအနေနဲ့ကတော့ဂေါဟာသူ့အတိုင်းတာတစ်ခုပဲရှိသူဖန်ဆင်းတာလည်းမဟုတ်ဘူးအဲ့တော့မဖြစ်နိုင်တာတွေကိုဖြစ်အောင်လုပ်နိုင်တယ်ဆိုတာဒီစိုင်းသတ္တိတွေဟာဘယ်မှာရှိတာလဲဆိုကိုယ်တဏ္ဍာမှာရှိကိုယ်တဏ္ဍာမှာရှိအရင်တော့ကဗမာပြည်မှာပြောခဲ့တယ်လို့လူသာအဓိကဆိုတဲ့စကားရှိတယ်မဟုတ်လားအဲ့တော့လူရဲ့စွမ်းရည်တတ္တိကသာလည်းမဖြစ်နိုင်တာကိုဖြစ်အောင်လုပ်နိုင်။ဟိုရှိတော့ကောင်းရင်ပြန်မဲ့လေးမြန်နေပါလိမဖြစ်နိုင်ဘူးလို့ထင်ခဲ့တာဖြစ်လာတာပဲเนาะဖြစ်လာတာ။ဒါကြောင့်မို့လို့တကယ်ပြောတင်တာက wish to do makes the impossible possible လို့ပဲပြောတင်တယ်ပေါ့။ wish to do ဆန္ဒဟာမဖြစ်နိုင်တာကိုဖြစ်အောင်လုပ်နိုင်တယ်မဖြစ်နိုင်ဘူးလို့တချိန်ကယူဆထားခဲ့တဲ့ဟာဖြစ်သွားတယ်ဘာဖြစ်လို့ဖြစ်လူတွေရဲ့တဏ္ဍာမှာရှိတဲ့ဆန္ဒကြောင့်ဖြစ်တယ်လို့ဒီလိုပြောရမှာအဲ့တော့ဒီဆန္ဒရဲ့စွမ်းရည်တတ္တိကအမတန်ကြီးလို့ပဋ္ဌာန်းပစ္စည်းတွေမှာဆိုရင်ဆန္ဒာဓိပတိဆန္ဒတံမြုပ်တေကဏံဓမ္မနံတန်တမုဋ္ဌာနံနိစ္စရူပနံဆိုသူကထုတ်လုပ်လိုက်တဲ့စိတ်တွေဒီစိတ်စွမ်းအားတက်လာလို့ရှိရင်ကာယစွမ်းအားတွေလည်းတက်လာတာကာယစွမ်းအားတွေလည်းတက်လာဒါကြောင့်မို့လို့ဆန္ဒရှိလို့လူတွေဟာအလွန်မြင့်တဲ့ဧဝရတောင်ကြီးတောင်အပေါ်ရောက်အောင်တက်တာပဲဒါ wish to do ပဲပေါ့နော်အဲ့ဒါလို့လုပ်တယ်ဆိုတာအမတန်မှချင်ရှားတယ်ပေါ့နောက်တစ်ခုစွမ်းအားတစ်ခုကဘာလို့ဆိုရင်ဝီရိယအေးဆန္ဒတော့ရှိတယ်နောက်ကဝီရိယမပါဘူးဆိုမရဘူးချိုးပါအထုတ်ဒါလည်းအလုံးသိကြတယ်effort လို့ဆိုရဲဝီရိယ attempt ဆိုရဲဝီရိယ attempt အဲ့ဒီဝီရိယကြိုးပမ်းအားထုတ်မှုပါလေပဲစွမ်းဆောင်တဲ့နေရာမှာအင်မတန်မှကြီးမားတယ်တဲ့ဆားကြောင့်မို့ဝီရိယဝတ္တောဂိဏမကမ္မနာသိစတိဝီရိယရှိလာပြီဆိုရင်မဖြစ်နိုင်တဲ့အရာမရှိဘူးလို့ဒီလိုဆိုတာဆားကြောင့်မို့ဝီရိယကလည်းကြိုးစားရင်ဖျားတောင်ဖြစ်နိုင်တယ်လို့ပြောခဲ့ကြတာဝီရိယကိုစွမ်းထားပြီးတော့ပြောတာအဲ့ဒါကြောင့်မို့လို့ဒီဝိရိယကိုလည်းပြောလို့ရတာပဲ effort makes the impossible possible ကြိုးစားလို့ရှိရင်မဖြစ်နိုင်တာမရှိဘူးအားလုံးဖြစ်နိုင်တယ်ကိုယ့်ရဲ့စိတ်စွမ်းအားကိုယုံကြည်လေယုံကြည်ရမယ်တန်ဖိုးထားအေးကြိုးပမ်းအားထုတ်မှုတော့ရှိတယ်တချို့ကြတော့ကြိုးပမ်းအားထုတ်မှုဟာအကျဉ်းငိမ့်ကြာရှုံးနေတယ်ဆိုလို့ရှိရင်စိတ်ဓာတ်ကပြက်ပြားသွားတတ်သေးတယ်နော်ပြက်ပြားသွားတတ်သေးတယ်မပြက်ပြားအောင်ဘာလို့လဲဆိုရင်ခိုင်မာတဲ့စိတ်ဓာတ်လိုတယ်ခိုင်မာတဲ့စိတ်ဓာတ်ရအောင်လို့လူတွေမှာအဆိုပြုထားတာလေးတွေရှိတယ် success comes after many failures တဲ့နော်ကြားဦးကြလိမ့်မယ်ဒီစကားကို success comes after many failures တဲ့ကြာဆုံးခြင်းများစွာပြီးတဲ့အခါမှာအောင်မြင်မှုလာတယ်ချိန်ချင်းကြိုးစားရတယ်လို့ဆိုလို့နော်ပထမချိန်မအောင်ဘူးဒုတိယချိန်မအောင်ဘူးတတိယချိန်မအောင်ဘူးနောက်ချိန်အောင်လာတယ်ပေါ့ကြာရှုံးခြင်းများစွာရဲ့နောက်အောင်မြင်မှုဆိုတာလာတယ်တဲ့အဲ့ဒါဟာဘာကိုပြောတာတုန်းဆိုဇွဲကိုပြောတာဇွဲလုံးလာကိုပြောတာဒါကြောင့်မို့ဇွဲလုံးလာဟာလည်းပဲအောင်ဒီစိတ်ထက်ခိုင်မာမှုပုံမှာမူတည်တယ်ဒါကြောင့်မို့ဒါကလည်းမိုင်းပေါ့လေလူရဲ့မိုင်းဟာလည်းmind makes the impossible possible ခိုင်မာတဲ့စိတ်ဓာတ်ကလည်းအောင်မြင်မှုမဖြစ်နိုင်တာတွေကိုဖြစ်အောင်လုပ်နိုင်တယ်ဆိုစွာရည်တတ္တိရှိတယ်။ကဲကောင်းပြီဆန္ဒလည်းရှိတယ်ကြိုးပမ်းအထောက်မှုလည်းရှိတယ်စိတ်ဓာတ်လည်းခိုင်မာတယ်။ဒါပေမဲ့လို့စဉ်းစားဆင်ញင်ညာမရှိဘူးအသိဉာဏ်မပါဘူးဆိုလို့ရှိရင်လည်းအောင်မြင်မှုမရနိုင်ဘူး။အောင်မြင်မှုမရနိုင်ဘူး။ဒီနေရာမှာအသိဉာဏ်ကိုဝိမန္တာလို့ခေါ်တယ်ဝိမန္တာဆိုတာစူးစမ်းတဲ့ပညာရတစ်မျိုးပေါ့တာမန်ပညာမဟုတ်ဘူးအရာရာမှာစူးစမ်းဆင်ခြင်တတ်တဲ့ပညာရမျိုးခုခေတ် research လုပ်တဲ့ဟာမျိုးပေါ့နော်အရာရာမှာလေ့လာတယ်စူးစမ်းတယ်ဆင်ခြင်တယ်ကြောင်းကျိုးတွေတွေးခေါ်တယ် logic တို့လိုဟာမျိုးကြောင်းကျိုးတွေဆင်ခြင်အဲ့ဒီတဲ့အစင်မြင့်တဲ့ဝိမန္တာမြတ်စွာဘုရားဟောထားတဲ့ဝိမန္တာကြတော့ဝိပဿနာ insight knowledge ကြတော့တကယ်ဝိမန္တာပဲပေါ့။တဘာဝတရားတွေကိုဆင်ញင်သုံးသပ်လေ့လာနိုင်တဲ့အနေထားပဋိစ္စသမုပ္ပါဒ်တို့ပဋ္ဌာန်းတို့ဟောတာတကယ်ဝိမန္တာပဲ။အဲ့ဒီဝိမန္တာဆိုတဲ့အကြောင်းကျိုးဆင်ញင်နိုင်တဲ့အသိပညာရှိဖို့လိုသေးတယ်တဲ့။အခြေခံအပြင်ဘာလုံးတင်တယ်လဲဘာမလုံးတင်ဘူးလဲလုံးတင်တာနဲ့မလုံးတင်တာသိတဲ့ဝိမန္တာကအခြေခံအကြဆုံးပဲပေါ့။အဲ့ဒီကနေတိုးမြင့်ပြီးတော့သွားရမှာအဲ့တော့လုံးတဲ့နာနဲ့မလုံးတဲ့နာခွဲခြားမသိဘူးဆိုရင်မလုံးတဲ့နာကိုလုံးတဲ့နယ်လို့ထင်တယ်လုံးတဲ့နာကြတော့မလုံးတဲ့ဘူးလို့ထင်တယ်ထင်သည့်အတွက်ကြောင့်မလုံးတဲ့နာကိုလုံးတဲ့နယ်ထင်ပြီးတော့လုံးရင်ဒုက္ခရောက်တယ်လုံးတဲ့နာကိုမလုံးဘဲမလုံးတဲ့ဘူးလို့ထင်ပြီးတော့မလုံးဘဲနေရင်လည်းဒုက္ခရောက်တာပဲအဲ့ဒါကြောင့်မို့လို့ဝိမန္တာဆိုတာကတော့အချုပ်ပဲပေါ့အာလုံပေါင်းလိုက်တဲ့အခါကျတော့လူတွေရဲ့စွမ်းအားတတ္တိဟာဆန္ဒရဲ့ဝိရိယရယ်စိတ်တရယ်ဝိမန္တရယ်လို့နော်ဖြစ်ခြင်းတဲ့ဆန္ဒအကျိုးပန်းအထောက်မှုဝိရိယခိုင်မာတဲ့စိတ်ဓာတ်စူးစမ်းဆင်ခြင်တတ်တဲ့အသိပညာ အဲ့ဒီလေးမျိုးရဲ့စွမ်းအားကိုမြင့်ပေးလိုက်မယ်ဆိုလို့ချင်းရင်မဖြစ်နိုင်တာတွေဖြစ်လာနိုင်တယ်လို့ဒီလိုယုံကြည်ပြီးတော့အစစအရာရာလောကီကြီးပွားရေးပဲဖြစ်စေလောကုတ္တရာဓမ္မရေးရာပဲဖြစ်စေဒီလေးမျိုးကိုဆိုင်ရာဆိုင်ရာစနစ်တကျအသုံးချသွားမယ်ဆိုလို့ရှိရင်လူစွမ်းအားဟာမတမ်းမှကြီးမားတယ်ကြီးမားသည့်အတွက်ကြောင့်အောင်မြင်မှုတွေရနိုင်တယ်လို့ယုံကြည်ပြီးကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းကတိငန်းလေးတွေကြရအောင်နော်အမှားရပါ